ကိုဗစ် -19 တတိယလိုင်းတန်ခံစားနေရတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတခါဆန်းသတ်မှုပေါင်း 11,546 ခုကိုပြုလုပ်ခဲ့တာမှာ 2,590 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ159ဦးရှိကြောင်းလည်းအဲ့ဒီကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့ကျန်းမာရေးပညာရှင်တွေနဲ့ပဋိဌာန်အဖွဲ့တွေကတော့အပြင်မှာအမှန်တကယ်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျမ၏ဌာနကထုတ်ပြန်နေတာလည်းအများကြီးပုံနိုင်ကြောင်းပြောကြပါလေ။ရှမ်းပြည်နယ်ကျိုင်းတုံမြို့ကို stay at home မလို့အပ်ရင်နေအပြင်မထွက်ရမြို့အဖြစ်မနေ့ပြန်ဩဂုတ်လ20ရက်နေ့ကစပြီးတတ်မှတ်လိုက်ကြောင်းကျမ၏ဌာနကဒီကနေ့ကြေညာလိုက်တာကြောင့်အခုဆိုရင် stay at home ကြေညာထားတဲ့မြို့ပေါင်း112မြို့ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာဆေးရနာသိမ်းပြီးတဲ့နောက်ကျမ၏စနစ်ပြိုကျပျက်စီးသွားခဲ့တာကြောင့်တရားကျမ၏ဆောင်ရှောက်မှုပေးနေတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကြားမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။အာဏာသိမ်းမှုအပြင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့covid တတိယလိုင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေအကူအညီပေးမှုတွေရောကြသွားတာကြောင့်တိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းတွေကမှအခက်အခဲတွေပုံမှုကြီးထွားလာနေတာပါသူတို့ကျန်းမာရေးဆောင်ရှောက်ပေးနေတဲ့နေဆက်ဒေသတွေကဆေးကနေကို covid 19 လွန်လာတွေတိုးမြင့်ရောက်လာနေတာကြောင့်အောက်ဆီဂျင်နဲ့ဆေးဝါးမလုံလောက်မှုတွေအကြီးအကျယ်ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်ဒီတော့အတွင်းမြန်မာနိုင်ငံကဒုက္ခသည်တွေပြည်တွင်းနေရရွှေ့ပြောင်းနေထိုင်ကြရသူတွေနဲ့တခြားအခက်အခဲရင်ဆိုင်နေရသူတွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတစ်ဆင့်အမေရိကန်ဒေါ်လာတန်90အမေရိကန်အစိုးရကကူညီထောက်ပံ့ပေးသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကဩဂုတ်လ10ရက်နေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ